ဒါပေမဲ့လည်းចောင်းသားတွေရဲ့တောင်းဆိုချက်တွေကိုအန်အန်ဒီအစိုးရကလက်ရောနိုင်ွယ်ရှိတယ်လို့ပညာရေးတက်ကြွလှုပ်ရှားသူတွေကသုံးသပ်ပါတယ်။အရင်သမရဦးသိန်းစိန်အစိုးရလက်ထက်ကပြထန်းခဲ့တဲ့ဒီပညာရေးဥပဒေပြင်ဆင်ရေးမှာတွန်းဆန်းစုကြည်နဲ့ဘာကတာခေါင်းဆောင်တွေသားမှာသဘောထားကိုလည်းမှုတချို့ရှိခဲ့တဲ့ပေါ်အနာဂတ်နှစ်ဖက်ဆွေးနွေးညှိနှိုင်းမှုအလားအလာဘယ်လိုရှိနိုင်မလဲမယ့ ကိုသွင်းလင်းအောင်ရဲ့အမြင်ကတော့အခုလိုဖြစ်ပါတယ်
။ထွက်လိုက်တဲ့အချိန်ပေါ်မှာကြည့်ရင်တော့အခက်အခဲတွေရှိပါမလားပေါ့နော်။ဟိုပို့ပြီးတော့များလေသူပေါင်းမလားလို့ထင်ရတဲ့အချိန်မျိုးလေးတွေကျွန်တော်တွေ့လာတယ်။ဒီနေ့ထွက်လိုက်တဲ့အထဲမှာကျွန်တော်မျိုးကိုလေးနဲ့လွတ်တယ်ဆိုတဲ့ကိစ္စကအကျွန်တော်အမြင်တော့တော်တော်ကောင်းတယ်။ဘာလို့လဲဆိုတော့ तू ကဆွဆွဲထားတဲ့ပုံမှန်ကြီးကို तू ကယူသိမ်းပေးရဆိုတဲ့အတွက်အဲ့ကျောင်းသားကြီးလုပ်ခဲ့တဲ့လုပ်ရအပြစ်မရှိပါဘူးဆိုတဲ့အသေးပြမျိုးတက်ရောက်ပြီးတော့အဲ့လိုမျိုးနဲ့လွတ်လိုက်တာပေါ့နော်။ဆိုတော့အဲဆိုရကျောင်းသားတွေပုံမှန်အဲ့လိုသဘောထားတဲ့အတွက်အထမတော့ကွန်လဲရတဲ့အချက်ပါ။နောက်ပိုင်းမှာဆိုလို့ရှိရင်တော့နည်းနည်းလေးကျော်နေပြီးတော့ပိုလွယ်ကူလာနိုင်မလားဆိုတဲ့ညွှန်လင်းချက်တွေလည်းရောအဲ့ဒါမျိုးတော့ကျွန်တော်တွေ့ရတယ်
။အရင်ကဖြစ်ခဲ့တဲ့အခြေအနေတွေကိုကြည့်ရင်ဦးသိန်းစိန်အစိုးရရဲ့မမမကန်တဲ့ဆုံးဖြတ်ချက်တွေကြောင့်ပြဿနာတွေဖြစ်ခဲ့တာလို့မြန်မာနိုင်ငံလုံးဆိုင်ရာဆရာဆရာမများအဖွဲ့ချုပ်အတူရီမူဒေါက်တာဇော်မျိုးလိုင်ကပြောပါတယ်
ကျွန်တော်အမြင်ကတော့လိုင်ရုံးပြနိုင်လိမ့်မယ်ကြာကျွန်တော်တို့အားလုံးအာရုံစိုက်သွားမှာကအဲ့ဒီဘက်ကမပေးတာလည်းမဟုတ်ဘူးကျောင်းသားတွေဘက်ကဟိုအတင်းလို့ကျင်တာလည်းမဟုတ်ဘူးကြာအဓိကကျွန်တော်တို့နိုင်ငံရဲ့အခြေအရေးကိုပဲအာရုံစိုက်ပြီးစဉ်းစားမယ်ဆိုရင်ပေးနိုင်တာတွေမပေးနိုင်တာတွေဆိုတော့ပြဿနာကပေါ်လာမယ်လို့မဖြစ်ဘူးခင်ဗျအဲ့တော့အဲ့ဒီကမပေးဘူးလို့တင်းခံနေတယ်လို့ကျွန်တော်မထင်ဘူးခင်ဗျအဲ့ဒီနဲ့လည်းတင်တော့မဆိုင်ရဘူးလေအရင်တော့တကယ်တမ်းကျတော့ဒီဘေးစင်အစိုးရရဲ့ဒီတော့ကြက်တင်နေတဲ့ဒီပြဿနာတက်ခဲ့တာ
။အခုလွမြောက်လာတဲ့ဘဂတကျောင်းသားကောင်းဆောင်တွေကတော့သူတို့တောင်းဆိုချက်တွေအတိုင်းပညာရေးဥပဒေပြင်ဆင်ရေးကိုဆက်လက်လှုပ်ရှားသွားမှာဖြစ်တယ်လို့သတင်းမီဒီယာတွေကပြောကြားခဲ့တာပါ။သူတို့တောင်းဆိုတဲ့အဓိက၄ချက်မှာဒေါက်ဆန်းစုကြည်နဲ့အမြင့်ချင်းကွဲလွဲမှုတချို့ပါဝင်နေတဲ့အတွက်နှစ်ဖက်ဆွေးနွေးမှုတွေမှာအခက်အခဲအနည်းချင်းတော့ရှိနိုင်တယ်လို့ကိုသွင်းလင်းအောင်ကဆိုပါတယ
်။ကျောင်းသားတွေကတော့သူတို့ကဟိုစပေးဆက်ပြီးတော့မှောက်မယ်။သူတို့ကတောင်းဆိုချက်စစ်ချက်ကိုဆက်တောင်းမယ်ဆိုတဲ့ပေါ်လာပြီးတော့သူတို့ပြောတာတွေ့ရတယ်အဲ LED အမြင်နဲ့ကတော့ပထမပိုင်းကျွန်တော်တို့အနေနဲ့ဖြည့်ဆက်ခဲ့တဲ့အတိုင်းအတာတွေကိုတင်တော့အကြမ်းများအချင်းစီဝယ်လဲချက်က၃လေးခုတော့ကျွန်တော်တွေ့ရတယ်လေတခုကတော့ကျွန်တော်အခမဲ့ပညာရေးစနစ်မှာလဲဒီကျောင်းသားတွေကတော့အလေးရန်အထိပေးတယ် LED ကသူကမူလရန်အထိပဲရှင်းနိုင်တယ်လို့သူကယူနောက်တစ်ခုကဒီကျွန်တော်တို့ budget ပေါ့နော် budget ကိုတောင်းတဲ့ကိစ္စအောင်လဲ LED ကလက်တွေ့မကျအောင်လို့ထင်တယ်နောက်ဒိုင်းနာပါတော့ကျွန်တော်တင်ကြတာလေကျောင်းသားတွေတောင်းတဲ့ဟာသိပြီးတော့လက်တွေ့မကျအောင်ဆိုတဲ့ပုံစံမျိုးသူကနာလေးရှိရဲ။အဲဒါပြီးတော့ကျွန်တော်တို့အတိအကျတမကနဲ့ပတ်သက်တဲ့တမကစကလုံးတုံတုံပေါ့လေ။အဲ့ဒီ၄ခုကွဲလဲခဲ့တာရှိတဲ့အခါကျဆက်ပြီးတော့တောင်းဆိုရတဲ့အခါကျလို့ရှိရင်လည်းလေးတော့အဖို့ချလေးရောရှိနိုင်တယ
်။အခုပညာရေးဝန်ကြီးဦးမျိုးသိန်းကြီးကိုခန့်အပ်တဲ့ကိစ္စပေါ့နော်။ဒီပညာရေးဌာနထဲမှာရောမကြည်လင်ကြဘူး။နောက်အခုဆိုရင်လည်းဒီကျောင်းသားတွေဘက်ကလည်းမကြိုက်ဘူးဆိုတော့ဒီဘက်မှာရောအခက်အခဲတွေရှိလာနိုင်မှာရှင
်။ဦးမျိုးသိန်းကြီးနဲ့ပတ်သက်ရင်တော့ဟို2015ရဲ့ဟိုဘက်ကိုပြန်တော်တော်လေးကိုဖူတင်ဖြစ်ခဲ့တယ်။အဲ့တော့သူကနေပြည်တော်ကိုပိတ်ပါတယ်လို့ဒီ grand ကြောရဲ့အတွက်ဒီကအကြောင်းသားရေရောအဲ့ရှင်ပညာရေးလုပ်နေတယ်ပညာရေးနဲ့ပတ်သက်တူကြီးပေါ့နော်အင်ဂျင်နီယာရဲ့အဖွဲ့ဝင်တွေအကုန်လုံးကနေပြည်တော်သွားကြတယ်။တချို့ဆိုရင်လမ်းမောင်းလည်းရှိသေးတယ်။တချို့ဆိုရင်နေပြည်တော်ရောက်ပြီးတော့မှသူကသူမဖိတ်ပါဘူးဆိုတဲ့ပုံစံမျိုးကြီးပြန်လုပ်လိုက်တော့အဲ့ဒီကိစ္စကတော်တော်ကိုကျောင်းသားရေထဲမှာရောဆရာရေထဲမှာရောတော်တော်အခဲမကြေကြတခုဖြစ်သွားတယ်ဆရာ။ဒါပေမဲ့ခုနပြောလို့ပဲ2015ဒီဘက်မှာရောအင်ဂျင်နီယာရရဲ့အောက်မှာသူကဝင်ကြီးတယောက်ဖြစ်သွားတယ်သူ့ကိုထိန်းချုပ်မဲ့အစိုးရကတော့ကြောင်းသွားတယ်နောက်အဲ့အစိုးရကလည်းခုနပြောတဲ့ဒီကျောင်းသားတွေဒီနေ့လွတ်ပြီးတဲ့အပေါ်မှာဘောနာလေးကတော့နည်းနည်းမြင်ရတော့တော်လေးကောင်းလာတယ်လို့ကျွန်တော်တွေ့ရမျိုးလေးရှိရဲ့ဆိုတော့အဲ့လိုဟာလေးနေဆိုရင်တော့ပုံပြီးရန်ကြိုးလို့ဆိုလို့အဆင်ပြေသွားမလားဆိုတာမျိုးလေးကျွန်တော်ကမျှော်လင့်လို့ရတယ်
တရားဝတီထောင်နဲ့အင်းစိန်ထောင်တွေမှာထိမ့်သိမ့်ခံထားရတဲ့ပညာရေးဥပဒေပြင်ဆင်ရေးငြိမ်းချမ်းစွာဆန္ဒပြတောင်းဆိုခဲ့ကြတဲ့ကျောင်းသားတွေကိုမနေ့ကနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ရဲ့ထုတ်ပြန်ကြေညာချက်ကြောင့်လွတ်မြောက်လာတာကိုပညာရေးအတိုင်းဝိုင်းတစ်ခုလုံးကလည်းဝမ်းမြောက်ဝမ်းသာကြိုဆိုခဲ့ကြပါရဲ့ရှင်